တနင်္သာရီတိုင်းဝန်ကြီးချုပ်ဦးမြင့်မောင်ကိုပုံမှန်900ခန့်နဲ့ပြည်ခေရေးပိုင်တင်တာတရားဆွဲဆိုလိုက်ပါတယ်။တနင်္သာရီတိုင်းဒေသကြီးလှတ်တော်အတွက်ရေကောက်ခံထားရတဲ့ကိုယ်စားလှယ်တွေကတော့တိုင်းဒေသဆိုင်ရာ CRPH ဒီလိုက်ရတယ်ပြီးတော့ဒီကျမတို့တိကျသလောက်ကတော့ထားသူကဒီဝက်ခန်းတွေကိုဒီအစိုးရဒီဟိုမှာဖြစ်ခင်မှာဟိုကဘောနော်လောက်အားနိုင်ရဲ့အဖြစ်ခွင့်ပြုတယ်ဆိုတဲ့စာကိုထုတ်တဲ့ဟာကိုအဲ့ဒါဝေချုပ်တော်တည်နဲ့ထုတ်တာမလို့ဘောနော်အဲ့ဒါကြောင့်သူတရားစွဲလိုက်တယ်လို့ကျမတို့အဲ့ဒီလိုပဲနားလည်လိုက်တယ်
အခုဆိုလို့ရှိရင်ဒီတော်စုလွှတ်တော်ကုစားပြုကော်မတီ CRPH ကိုအဆင့်ဖွဲ့စည်းထားပြီးတော့အချို့ဒေသတွေမှာဆိုရင်တိုင်းနယ်ပြည်နယ်အလိုက်
ကျွန်တော်တို့ကတော့အဓိကဒီCRPHနဲ့ချိတ်ဆက်ထားပြီးတော့ဒါလိုအပ်တဲ့ဟာတွေတို့ကညွှန်ကြားစွာထုတ်တဲ့ဟာတွေအားလုံးကိုကျွန်တော်တို့ကCRPHအနေနဲ့ညီညီရဲ့တိုင်းကိုပြန်လည်ပြီးတော့စာထုတ်ပြီးတော့ဒီသူ့ရဲ့လုပ်ငန်းစဉ်အားလုံးကိုကျွန်တော်တို့ပူးပေါင်းပါဝင်လုပ်ဆောင်ပါတယ်ရှင်။CRPH ကော်မတီရဲ့မကြာသေးခင်ကညွှန်ကြားချက်တစ်ခုတည်းမှာဒီဂျာကာလာအုပ်ချုပ်ရေးအဖွဲ့တွေကိုရ ပြီးပါပြီ။ထောက်ထားပြီးပါပြီဆိုတော့ဒီထဲမှာပါတဲ့အခြေလက်တိုင်းသာပြီးသူအုပ်ချုပ်ရေးဆိုတော့ကဒီဒီသူကတကယ်ကိုအကူတဲ့ဒီသူကလက်ခံတဲ့သူတွေရဲ့ဟို၁၁ရက်ပါဝင်တဲ့ဟာဒီတနေ့လိုက်တိုင်းဒေသကြီးမတော်ဟာသာမထုတ်ဖြစ်ကြရဘူး။ဒါတက်ကြနေတာဟိုဟိုကျမတို့ပြီးရတဲ့ဆိုတော့ဖွဲ့လဲဖွဲ့စည်းနေချပြီးကျမထင်ပါရှင့်။
ဒီနေရာမှာပေါ့လေဒီအာနာသိမ့်ယူလာတဲ့အုပ်ချုပ်သူတွေကအခုဆိုလို့ရှိရင် CDM လှူရှားမှုကိုလိုက်ပြီးနှင်းနှင်းဖြိုခွင်းနေတာတွေ့ရပါတယ်။တနင်္လာရီတိုင်းမှာ CDM လှူရှားမှုအခြေအနေဘယ်လိုရှိပါမလဲခင်ဗျ။အ
ာလုံးပြီးတဲ့အတိုင်းရဲ့ဥပမာသောက်လုပ်ရေးတို့ဘာလို့ဆိုရင်ဒါတနင်္လာလုံးဒါ CDM လှူကြတယ်။ဖြီးနဲ့ပတ်သက်နေတဲ့ဒါဆရာဝန်ကြီးဒီတမယူဝထမ်းတွေပေါ့ပြီးတော့ဆရာမပညာရေးဝထမ်းတွေအားကောင်းတယ်။ဒါနဲ့ဟိုဖြီးအုပ်စုကြတော့လေရကြီးနဲ့စကြီးဆက်လောက်ကတော့ဒါစီဒီမလုပ်ကြရတယ်ပေါ့နော်။နောက်ပြီးတော့စီဒီလို့ဆိုရင်လည်းအလုံးလို့လို့ပဲလုပ်ပါတယ်။အဓိကအဖြစ်တိုင်းစစ်ချင်းရဲ့စစ်တီကကျန်ပြီးတော့ဒီမျိုးနဲ့အစ်စ်တီကကြတော့ဒါစီဒီလုပ်တာများပါတယ်။အလုံးချုပ်ကြီးနေဆိုရင်အနည်းဆုံး60ရာလောက်လာတော့စီဒီအလုပ်တဲ့လူပဲ။ဒါကနေပါကြီးတိုင်းဒေသကြီးပြောတာဆို။ဒီသူလူထုရဲ့ဒီဒီမိုကရေစီရလို့သူတို့ရဲ့လွတ်လပ်ခွင့်ရဖို့ဟိုလူချင်းမှုတွေဟာအလိုပဲကြီးထန်လို့တဲ့အတွက်ကြည်သူစံတာတော့ဟိုကြီးဝမယ်လို့ကျမအပြေဝယုံကြည်တယ
်။ NLD အစိုးရနဲ့တနင်္လာရီတိုင်းအစိုးရအဖွဲ့ဝင်စောက်လို့ရင်းနဲ့ရက်စစ်ဝန်ကြီးကိုရောစိုက်ပျိုးမွေးမြူရေးဝန်ကြီးကိုပါစစ်တပ်ရဲ့အာဏာသိမ်းကောင်စီကပုံမှန်905ခါခွေနဲ့တရားစွဲထားပြီးပါဝင်ထုတ်ထားတဲ့အတွက်ရှောင်တိန်နေကြကြောင်းသိရပါတယ်။တနင်္လာရီတိုင်းအတွင်းမှာအကြီးကအဖြစ်အစိုးရရုံးအဖွဲ့ရှိရာဒဝင်မြို့အပါဝင်ဒိန်းမြို့နဲ့အခြားမြို့တွေမှာပါခလီးကနေတကြီးရွယ်အိုတွေအထိနေစဉ်ရက်ဆက်တည်သူတွေလမ်းပေါ်အတွက်ဆန္ဒပြနေကြပြီး CRPH ကခန့်အပ်လိုက်တဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်နဲ့နိုင်ငံတကာညှိနှိုင်းဆောင်ရွက်ရေးကိုယ်စားလှယ်ကိုပါထောက်ခံကြောင်းဆန္ဒထုတ်ပေါ်နေတာတွေကိုလူမှုကွန်ရက်တွေမှာတွေ့နေရပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါ